မြန်မာပါဝင်ကမ္ဘာတဝန်းနိုင်ငံရေးစီရေးပြည်ပခါတွေကြောင့်ဩယင်ဆွန့်ခွာပြီးတော့ထွက်ပြေးရတဲ့ဒုက္ခသည်တွေအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ရအောင်တာမန်အမေရိကန်နိုင်ငံသားတွေကိုယ်တိုင်ကစပွန်ဆာလုပ်ပြီးတော့တာဝန်ယူခေါ်ဆောင်နိုင်တဲ့အစီအစဉ်တစ်ကိုအမေရိကန်နိုင်ငံသားရေးဌာနကမနေ့တုန်းကကြေညာလိုက်ပါတယ်။ပုံမှန်အားဖြင့်ဆိုရင်တော့ဒုက္ခသည်တွေကိုအစိုးရနဲ့လူမှုကယ်ဆယ်ရေးအဖွဲ့တွေချိတ်ဆက်ပြီးတော့အခြေချနေထိုင်လို့ရအောင်စီစဉ်ပေးလေရှိပေမဲ့အခုအစီအစဉ်တစ်အရဆိုရင်တာမန်အမေရိကန်နိုင်ငံသား9ယောက်နဲ့အထက်စုပေါင်းပြီးတော့ဒုက္ခသည်တွေကိုခေါ်ယူလို့ရမှာဖြစ်ပါတယ်။အမေရိကန်အမိမြေလုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးဌာနအမေရိကန်ဒုက္ခသည်လက်ခံရေးအစီအစဉ်ကနေဒုက္ခသည်အဖြစ်လက်ခံမှုအတည်ပြုထားတဲ့ဘယ်နိုင်ငံကဒုက္ခသည်ကိုမဆိုအမေရိကန်နိုင်ငံသားတွေကဓာတ်ရိုက်စပွန်ဆာပေးပြီးတော့ခေါ်ယူနိုင်မှာဖြစ်ပါတယ်။ခေါ်ယူတဲ့သူတွေအနေနဲ့ဒုက္ခသည်တဦးချင်းအတွက်အနည်းဆုံးအမေရိကန်ဒေါ်လာ2,295 အကုန်ကျခံမယ်ဆိုတာကိုကနအူးပြရမှာဖြစ်ပြီးတော့ဒုက္ခသည်တွေလိုအပ်မဲ့အဝတ်အထည်အိမ်ောင်ပရီဘော့ကအိမ်ငါးဆယံငွေစတာတွေကိုစီစဉ်ပေးရမှာဖြစ်ပါတယ်။အိမ်နီးချင်းကနေဒါနိုင်ငံမှာအခုလိုအစီအစဉ်ကိုအောင်အောင်မြင်မြင်လုပ်နိုင်ခဲ့တာကိုနမူနာယူပြီးတော့အခုလိုလှုပ်ဆောင်တာလို့အမေရိကန်အရာရှိတွေကပြောပါတယ်။ Welcome Call လို့နာမည်ပေးထားတဲ့ဒီအစီအစဉ်ကဆယ်စုနှစ်လေးစုအတွင်းမှာအစမ်းတစ်ဆုံးဒုက္ခသည်ခေါ်ယူရေးအစီအစဉ်ပါပဲလို့အမေရိကန်နိုင်ငံသားရေးဝန်ကြီး Anthony Blinken ကမနေ့တုန်းကပြောဆိုခဲ့ပါတယ်ရှင်။